မရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အတိတ်ကအဖြစ်တွေကိုအမှတ်မရှိကြသူတွေဟာဒါမျိုးထက်ကျူးလွန်နိုင်ကြတယ်ဆိုတဲ့ George Santayana ရဲ့အကြောကြားဆုံးပြောစကားကိုဘော်ဒီမိုးမြို့က Holocaust အဆုလိုက်အပြုံလိုက်တက်ဖြတ်ခံရမှုအထိတ်မှဗဘူးရဲ့အောက်ခံအမဲရောင်ကြောက်ပြားမှရေးထိုးထားပါတယ်။ဒါကြောင့်လဲ1945ခုနှစ်ဇန်နဝါရီလ29ရက်နေ့ကဩစဝေဘီကန်နုလူသားအချင်းစခန်းကလူတွေကိုကဲတင်နိုင်ခဲ့တဲ့နေ့ကိုနိုင်ငံတကာ Holocaust အမှတ်ရအောက်မေ့ပွဲနေ့အဖြစ်သတ်မှတ်ကျင်းပတာဖြစ်ပါတယ်။နာဇီဂျာမနီရဲ့အဆိုအရဂျူးပြည်သနာကိုအပြည့်တိုင်ဖြေရှင်းတဲ့လုပ်ရက်ကနေအစုလိုက်အပြုံလိုက်တက်ဖြတ်တဲ့ Holocaust ဖြစ်ခဲ့ရတာပါ။ဥရောပကဂျူးလူမျိုးတွေကိုမျိုးဖြုတ်ရှင်းလင်းဖို့စနစ်တကျကြံစီမှုဖြစ်ပါတယ်။ဒါဟာနာဇီတို့ရဲ့စီရေးကျိုးပန့်ချက်နဲ့တီးခြားဖြစ်ပါတယ်။ဒီအပိတိုင်ဖြည့်ရှင်ရေးအစည်းအဝေးဟာဆိုရင်စီရီကျိုးပန့်ချက်ထက်တောင်းရေပုံရအပြင်ဦးစားပေးဆောင်ရွက်ခဲ့ပါတယ်။ရှေ့တန်းစစ်မြေပြင်တွေမှာလူအင်အားပစ္စည်းအင်အားအလုံးအမင်းလိုအပ်နေချိန်မှာတောင်းမှာပဲတည်တံစခန်းကတာဝန်ချထားမှုတွေကနေလွှဲပြောင်းမပေးခဲ့ချပါဘူး။အဆုံးမှာတော့ဒီအဆုံးသက်ဖြည့်ရှင်ချက်ရဲ့ရလဒ်ကဂျူးလူမျိုး6တန်းတပ်ဖြတ်ခံရတာဖြစ်ပါတယ်။ဒုတိယကဘာစစ်ရဲ့ကြောက်မဲ့ဖွယ်ကောင်းလာတဲ့အဖြစ်အပျက်တွေကိုမေ့လျော့လာကြတာနဲ့အတူဒီကနေ့ဒီအချိန်မှာတော့နိုင်ငံအများအပြားမှာ Holocaust ကိုပုံဖြတ်တာတွေနဲ့လက်မခံတာတွေတိုးလာနေပါတယ်။ Holocaust နဲ့ဒုတိယကဘာစစ်ပြီးဆုံးခဲ့တာ85နှစ်ကျော်ရှိလာခဲ့ချိန်မှာလူသမိုင်းမှာအစုလိုက်အပြုံလိုက်ကြမ်းကြုတ်ရက်ဆက်ခံရတဲ့အခိုင်အမာဆုံးသက်တည်တစ်ခုဖြစ်တဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်ရမှန်တွေကိုညှင်းပယ်ပြီးလူရဆွဲပြောဆိုသူတွေရှိနေတာဟာဆိုရင်မယုံကြည်နိုင်စရာဖြစ်ပါတယ်လို့ Holocaust ကိစ္စများဆိုင်ရာဥရောပနဲ့အရှေ့ဥရောပဆိုင်ရာဘူရိုရဲ့အထူးကိုယ်စားလှယ်အယ်လင်ဂျာမင်းကပြောပါတယ်သက်တည်အထောက်အထားတွေတောင်ပုံရာပုံရှိပါတယ်အသက်ရှင်လွတ်မြောက်လာသူတွေရဲ့ကြဲကြဲပြန့်ပြန့်ထွက်ဆိုချက်တွေရှိပါတယ်တည်တံအချင်းစခန်းတွေကလွတ်မြောက်လာသူတွေထံကမျက်မြင်သက်တည်တွေရှိနေပါတယ်ဒါတောင်မှပဲ Holocaust ကိုညှင့်ပယ်မှုတွေနဲ့ပုံဖြတ်ကြတာတွေဆက်ပြီးရှိနေပါတယ်လို့သူမကပြောပါတယ် Holocaust ကိုလက်မခံသူတွေဟာဆိုရင် Holocaust ရဲ့သမိုင်းကိုချိဖြတ်ဖို့ကြိုးစားနေကြတာဖြစ်တယ်လို့နိုင်ငံတကာ Holocaust အမှတ်ရအောက်မေ့ပွဲမဟာမိတ်အဖွဲ့ကပြောပါတယ်ဒီလိုလှုပ်ဆောင်နေကြတာကလည်းနာဇီဝါဒနဲ့ဂျူးစန့်ကျင်ရေးဝါဒကိုတရားဝင်ဖြစ်အောင်ကြိုးစားနေကြတာဖြစ်တယ် Holocaust ကိုပုံဖြတ်မှုတွေဟာဆိုရင် Holocaust ရဲ့အဖြစ်မှန်တွေကိုအတိအမှတ်ပြုနေတာလည်းဖြစ်ပါတယ်ဒါပေမဲ့မီဒီယာမျိုးစုံကနေနီလန်ပေါင်းစုံနဲ့ Holocaust အဖြစ်ကိုစင်ကြေတွေ short ပေါ်ပြောဆိုမှုတွေဒါမှမဟုတ်လဲမမှန်မကန်ပြောဆိုမှုတွေရှိနေပါတယ် Holocaust ကိုလက်မခံပုံဖြတ်မှုတွေကိုတံပြန်ဆောင်ရွက်ဖို့ကအရေးကြီးပါတယ်ဘာကြောင့်လဲဆိုတော့ဒီလောက်ရက်တွေဟာဆိုရင်ဖြစ်ခဲ့တဲ့အဖြစ်အပျက်အချက်လက်အမှန်တွေကိုမှေးမိန်သွားစေတာမျိုးဒါမှမဟုတ်လဲယော့ပါသွားအောင်ကြိုးပမ်းမှုဖြစ်တယ်လို့ပဲဒီလောက်ရက်မှာပါဝင်သူတွေဟာ Holocaust မှာတည်ဆုံးခဲ့ကြသူတွေနဲ့အသက်တွေလွတ်မြောက်လာသူတွေကိုစော်ကားနေတာကြောင့်ဖြစ်ပါတယ်ဂျူးစန့်ကျင်ရေးဝါဒကိုဆက်လက်တည်ထောင်သွားစေနိုင်တာကြောင့်လဲဒါတွေကိုတံပြန်ဆောင်ရွက်ရေးကအရေးကြီးပါတယ်ဒါအပြင်အကျံဖက်အစွန်းရောက်ဝါဒကိုမိထိုးပေးသလိုဖြစ်သွားစေနိုင်တာကြောင့်လည်းအခုလိုတံပြန်ဆောင်ရွက်ရေးကအရေးကြီးပါတယ်လို့အထူးကိုယ်စားလှယ်ဂျာမင်းကပြောပါတယ်။ Holocaust ရဲ့သမိုင်းကြောင်းကနေနားလေသင်ယူနိုင်စွမ်းကိုချင်းချောက်လာတာကြောင့်လည်း Holocaust ကိုညှင်းပယ်ပုံဖြတ်မှုတွေကိုတံပြန်ဆောင်ရွက်ရေးကအရေးကြီးပါတယ်လို့လည်းသူမကပြောပါတယ်။ဒါမျိုးထပ်ပြီးမဖြစ်စေရဘူးဆိုတော့အရေးကြီးဆုံးကိုကျင်တရားဆန်ရာသင်ခန်းစာကို Holocaust ကနေကဘာကြီးအနေနဲ့ရယူနိုင်ပါတယ်လို့လဲသူမကပြောပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ